တချို့ကတော့ဒီအဖွဲ့ဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ။တခြားတိုင်းသားသဘုံအဖွဲ့တွေကအနည်းများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်။ယူနီဖောင်းတွေရှိတယ်၊ယာတုအဆင့်တွေတတ်မှတ်ထားကြတယ်၊တပ်ခွဲတပ်ရင်းတတ်မှစတာတွေဖွဲ့စည်းထားကြတယ်။မောင်မြန်တနက်ဒါမှမဟုတ်စစ်တပ်နဲ့တွေလည်းကန်ကြပါတယ်။အာဆာ တခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းသိပ်ကွဲပါတယ်သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲသူတို့မှလက်နဲ့သိမ့်မရှိဘူးဓာရီလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်မြမပြည်တွေကတခြားတိုင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗျအ
ဲသူတို့မှအင်အားဘယ်လောက်ရှိရလို့ခံမှန်းပါတယ
်ကျွန်တော်အတိအကျတော့မသိပါဘူးဩဂုတ်25မတိုင်ခင်ကတော့900 600လောက်အမဂန်ဒီဘင်္ဂလားဒေ့ရှ်ကမှတင်နန်းတွေတက်ပြီးတော့တင်နန်းဆရာတွေအားလုံးကလည်းအာဖဂန်စစ်သားဟောင်းတွေတင်နန်းဆရာတွေ150လောက်မှအားလုံးကနိုင်ငံသားအများစုကဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေတိုက်ခိုက်ရေးသမားတွေတဲကတချို့ဆိုရင်ပါကစ္စတန်နဲ့အင်ဒိုနီးရှားအာနောက်ပြီးတော့ဥစ်ဘက်စကစ္စတန်ကလည်းတင်ရောက်ပါတယ်သူတို့ကသူတို့မလေးလို့ပြောတဲ့သူတွေလည်းပါတယ်မလေးရှားလားထိုင်းတောင်ပိုင်းကလားဆိုတော့ကျွန်တော်တရားမသိပါဘူ
းဆိုတော့ဒီလူတစုဟာရခိုင်ကမဟုတ်ဘူးဆိုရင်ရခိုင်ပြည်နယ်လွတ်လပ်ရေးအတွက်ဘာကြောင့်လာပြီးတိုက်နေကြသလဲ
တခြားအဆင့်တွေမှာဒေသတွင်းကလူတွေကိုထဲသွင်းခန့်အပ်ထားပါတယ်ဒီလိုပါဝင်လာတဲ့လူတွေဟာနှင်းနဲ့ချီပြီးဆက်ဆံပြုမှုခံလာရတဲ့ပုံစံတွေကိုခံမြင်းဒေါသထွက်နေတဲ့လူငယ်တွေပါဒါပေမဲ့ပါကစ္စတန်သားတွေဥစ်ဘက်တွေမလေးတွေဘာလို့ပါလာစရာရှိသလဲတကယ်တော့အဲ့ဒီလူတွေကဂျီဟတ်ဘာသာရေးစစ်ပွဲဖြစ်အောင်လုပ်နေကြတာပ
ါဆိုတော့ဒီလူတွေဟာဒေသရင်းကသူတို့ကိုသူတို့ရိုဟင်ဂျာလို့ဆိုသူတွေထောက်ခံမှုကိုဘလောက်ရတယ်ခင်ဗျာရောရပါသလား
သိမရပါဘူးအများကြီးကွဲနေကြတယ်ထင်ပါတယ်ဩဂုတ်25တိုက်ခိုက်မှုအတွက်အာဆာအဖွဲ့အပြစ်တင်ခံရပါတယ်ဘာကြောင့်တိုက်တာလဲဘာကြောင့်သွားဆတာလဲလို့အပြစ်တင်ခံရပါတယ်အာဆာအဖွဲ့ရဲ့တိုက်ခိုက်မှုဟာအချိန်ကြိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်ကိုဖီအာနန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ငံပိုင်းအတွင်းမှာတိုက်တာပါတကယ်တမ်းတော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝမှိမ့်မိန်သွားပါတယ်ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူးသူတို့ကစီးရီးရလှုပ်ရှားဖို့ပိုလိုချင်နေတာပါဒါကြောင့်တစ်ဖက်မှာစစ်တပ်ကိုသွားဆရကောင်းလားဆိုပြီးလူတို့ကအပြစ်တင်နေကြတခြားတစ်ဖက်မှာသူတို့မျှော်လင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူတို့ဘက်ကိုဝင်လာကြပါလေ
အနောက်တိုင်းမီဒီယာတွေကဒီပြဿနာအပေါ်ဒေါအောင်ဆန်းစုကြည်ရဲ့ကင်တွယ်မှုကိုအထုတလဲဝေဖန်ကြပါတယ်ဘာတွေ့ပါပြောချင်ပါလဲ
2015မှာတရားမျှတတဲ့ရွေးကောက်ပွဲလုပ်ခဲ့ပေမဲ့အရေးကြီးတဲ့ဝန်ကြီးဌာန၃ခုကိုကင်ထားတဲ့စစ်တပ်ကနိုင်ငံကိုအဓိကမောင်းနှင်နေတာပါဖြစ်နေပြနေတာတွေကိုကြည့်ရင်ဒေါအောင်ဆန်းစုကြည်နဲ့လုံးဝကင်းလွတ်နေပါလေဒါကြောင့်သူ့အနေနဲ့ဘယ်သူ့ကိုမှပြပြသာအမိန့်မပေးနိုင်ပါဘူးစစ်တပ်ဟာကာကွယ်ဦးစည်းချုပ်ရဲ့အမိန့်ကိုသာနာခံပါတယ်။ရွေးကောက်ခံခေါင်းဆောင်တွေရဲ့အမိန့်ကိုမနာခံပါဘူး။သူဟာတတိထားရှောင်လန်းနေရပါတယ်။သူဟာရိုဟင်ဂျာတွေအတွက်ပြောလာမယ်ဆိုပါစို့ဗျာ။အဲ့ဒီခါမှာသူ့နိုင်ငံရေးကိုသူတက်လိုက်သလိုဖြစ်မှာပါ။သူ့ရဲ့မဲဆန္ဒရှင်အများအပြားဒီပြဿနာမှာဘယ်လိုရပ်တည်ကြရလဲဆိုတာသိရှင်းပါတယ်။သဘောထားတင်မာတဲ့ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံမှုပြသလိုက်ရင်အနောက်တိုင်းသတင်းလောကကအပြင်းထန်ဝေဖန်လိမ့်မယ်။သူဘာမှမလုပ်ပဲနေရင်လဲအခုကြုံနေရတယ်လို့ဝေဖန်ခံရမှာပဲ။ဒါသူ့အတွက်အင်မတန်တိမ်မွေ့ပြီးအတင်းဆောင်လုံးဝမခံနိုင်တဲ့အခြေအနေမျိုးပါ။ဒေါ်ဆန်းစုကြည်အနေနဲ့လုတ်ခဲတင်းရဲ့သားနဲ့မလုတ်ခဲ့တာကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုတွားရောက်ပြီးတော့ဒီရွေးကောက်ခံနိုင်ငံရေးသမားတချို့ကိုတွေ့တဲ့နဲ့ကိစ္စပါ။ရခိုင်မျိုးသားပါတီခေါင်းဆောင်ကိုမကြိုက်လို့သူလုံးမှမဟုတ်ပါဘူး။ဒါပေမဲ့ရခိုင်မှာအယက်သားတွေရဲ့အခန်းကဏ္ဍလည်းရှိနေတယ်ဆိုတော့အတိမတ်ပြုပြသဖို့လိုအပ်ပါတယ်။ဘာမှပြောနေစရာမလိုပါဘူးဗျာ။စေယုံတစ်ခုကိုသွားကြည့်တာမျိုးလူမှုအတိုင်းဝိုင်းအားလုံးကလူတွေနဲ့တွေ့ဆုံတာမျိုးတွေလုပ်ခဲ့ခြင်းအဖြစ်ဘောင်ကျင်းလုံးနဲ့အယက်သားတွေရဲ့အခန်းကဏ္ဍကိုချက်တွင်ပေးနိုင်မှာဖြစ်ပါတယ
်။ဒီခိုင်ရေးကိုတုံ့ပြန်တဲ့နေရာမှာအိန္ဒိယနိုင်ငံဟာအနောက်တိုင်းဒီမိုကရေစီနိုင်ငံအများစုနဲ့မတူပဲအတိအလင်းရှုတ်ချတာလည်းမတွေ့ရပါဘူး။ဒီလိုလုပ်တာအိန္ဒိယအစိုးရအတွက်မှန်ကန်တဲ့လုပ်ရလို့ထင်ပါသလား
ဒါမှန်နေမှားတယ်ဆိုတာကျွန်တော်ပြောရမယ့်ကိစ္စမဟုတ်ပါဘူးဒ ဒါမဲ့မြန်မာအတွက်အရေးကြီးဆုံးအိန္ဒိယချင်းနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ဟာအနောက်နိုင်ငံတွေလိုရှုံချတာမျိုးမလုပ်ကြပါဘူး။ဒါဟာမဟာဗျူဟအရေးကြောက်ဆိုတာထင်ရှားပါတယ်။မြန်မာဟာတရုတ်အဖို့အိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်အရေးကြီးပါတယ်။အိန္ဒိယအဖို့ဆိုရင်လည်းအရှိတောင်အာရှစီသွားရာတကားပေါက်လည်းဖြစ်နေပါတယ်။
အိန္ဒိယဆိုရဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတင်းမာတဲ့ရည်တည်မှုကိုမကြခင်ကပြသခဲ့ပါတယ်။ရိုဟင်ဂျာတွေဟာလုံခြုံရေးချင်းချောက်မှုတရားတောင်ဖြစ်နိုင်တယ်လို့ဆိုထားပါတယ်။ဒါကဘယ်လိုပြောချင်ပါသလဲ။လုံခြုံရေးစိုးရိမ်မှုတွေကြောင့်ဒီလိုရည်တည်တာဖြစ်ကောင်းဖြစ်ပါလိမ့်မယ်။လောလောဆယ်မှာတော့စိုးရိမ်လောက်တဲ့အထောက်အထားတွေမတွေ့ရသေးပါဘူး။ဆိုတော့တကယ်မရှိသေးပါ
ရှိပါတယ်စစ်တကောင်တောင်တန်းဒေသဖြစ်ပါတယ်ကျွန်တော်ရရှိတဲ့အချက်လက်တွေမှန်မယ်ဆိုရင်ပေါ့လေအဲ့ဒီဒေသမှာရှိနေတဲ့ဗုဒ္ဓဘာသာဝင်ချက်မာရီနဲ့မာရမာရီအထူးစိုးရိမ်နေကြမှာပ
ါဒီပြဿနာဟာတောင်အားရှဒေသကိုဘယ်လိုရက်ခတ်တန်းနေထင်ပါသလဲဘာတို့
ပြောဖို့တော့နည်းနည်းစောပါသေးတယ်ရုတ်တရက်ပဲအဲ့ဒီဒေသအတွင်းမှာဒုက္ခတွေကြီးများပြားလာတာပါအစိုးရအစ္စလာမ်ရဲ့အုပ်စုတွေကဒီအခြေအနေကိုအခွင့်အောင်းယူဖို့ကြီးနေကြတယ်ဆိုတာလူတိုင်းသိပါတယ်။အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကအုပ်စုတွေဟာအဲ့ဒီတွေကသူတို့အတွက်တပ်သားသစ်ရှာနေကြပါတယ်။စစ်သွေးကြတုံ့ပြန်မှုဖြစ်လာရင်တော့ဒေသအတွင်းတိတ်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာနိုင်မှာပါ။ဘင်္ဂလားဒေ့ရှ်မှာမကြခင်ရွေးကောက်ပွဲကျင်းပဖို့လည်းရှိနေတယ်ဆိုတော့ထက်တွေ့ရပါလိမ့်မယ်။တစ်ချိန်လုံးကဘင်္ဂလားဒေ့ရှ်ဟာမြန်မာစစ်တပ်နဲ့လက်တွဲပြီးရွှေညာတဘုံတွေကိုတိုက်ခိုက်ဖို့ကမ်းလှမ်းခဲ့ဘူးပါတယ်။ရွှေညာဒုက္ခသည်တွေကိုလက်မခံဘူးလို့တော့ငင်းဆန်ခဲ့ဘူးတာရှိပါတယ်။ဒါပေမဲ့ပြဿနာကတိတ်ကြီးထွားလာတော့ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့အဝါမီအဖွဲ့ချုပ်အစိုးရကရက်တိချက်ပြောင်းသွားပါတယ်။ဘာသာရေးအယူသီးအခြေခံဝါဒီဂျမာအီအစ္စလာမီတွေဒီအခြေအနေကိုအမျက်ထုတ်မဲ့အရေးကိုဟန်တားနိုင်ဖို့အတွက်ပြောင်းသွားတာပါ။တကယ်လို့ရိုဟင်ဂျာတောင်းချမ်းသူတွေနဲ့နီးစပ်တယ်လို့သိကြတဲ့ဂျမာတွေရဲ့ထောက်ခံမှုနဲ့ဘင်္ဂလားဒေ့ရှ်အမျိုးသားဝါဒီ BNA ကသာအနိုင်ရလာရင်တော့ဒီလုံခြုံရေးအတွက်အထူးစိုးရိမ်စရာဖြစ်လာပါလိမ့်မယ်။ဒါကြောင့်လဲရှိခ်ဟာစီနာအနေနဲ့ဒုက္ခသည်တွေဘက်ကရက်တီပါတယ်ဆိုတဲ့အကြောင်းအပူတပြင်းပြသကျင်နေတာဖြစ်ပါလိ
မ့်မယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမကြခင်ကရရှိခဲ့တဲ့ဒုက္ခသည်ပြန်ပူရေးသဘောတူညီချက်ကိုဘယ်လိုသဘောရပါသလဲ
။အဲ့ဒါကတော့ရုပ်ပြပါဗျာ။ဘာမှဖြစ်လာမှာမဟုတ်ပါဘူး။ပထမတစ်ချက်ကစီစီရေးလုံးမှာပါဒီလူအများပြားမှာဘယ်အထောက်ထားမှာမရှိပါဘူးနောက်တစ်ချက်ကတော့သူတို့ရောပြန်သွားကျင်ကြရဲ့လားဆိုတာပဲစစ်တပ်ကရဲရဲစက်လှုပ်လှုပ်လိုက်တာကဘယ်တော့မှပြန်မလာကျင်အောင်လှုပ်လိုက်တဲ့သဘောလို့ကျွန်တော်ထင်ပါတယ်နောက်ပြီးသူတို့ဘယ်ကိုပြန်လာမှလဲသူတို့အိမ်တွေကမီးလောင်သွားခဲ့ပြီလေ
ဒီပြဿနာမကြခင်ပြည်လည်းမဲ့အလားအလာကိုမြင်ပါသလားပါတယ
်ဒါတော့ဖြေဖို့တိတ်ခက်ခဲပါတယ်ရိုးရိုးသားသားပြောရရင်ကျွန်တော်မဖြေနိုင်ပါဘူးသူတို့ဘင်္ဂလားဒေ့ရှ်မှာနေနိုင်မလားဆိုတော့နေနိုင်ပါတယ်ဒါပေမဲ့သူတို့ဟာစစ်တကောင်တောင်တန်းဒေသအတွက်ပြဿနာဖြစ်နေပါတယ်ဆိုရင်တတိယနိုင်ငံတစ်ခုကိုသွားကြမလားဘယ်သူကရောသူတို့ကိုလက်ခံမှာလဲ
သရရှင်ခင်ဗျာဘတ်တလစ်နာဟာအခုခါပိတ်သိမ်းသွားပြီဖြစ်တဲ့ Far Eastern Economic Review သတင်းမဂ္ဂဇင်းရဲ့မြန်မာရေးရာသတင်းထောက်ဖြစ်ပြီးအသက်24နှစ်အရွယ်1989ခုနှစ်မှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့ပါတယ်။အဲဒီအချိန်ကစပြီး1962က2010အထိကာလရှည်ကြာစွာစစ်တပ်ကြီးစိုးအုပ်ချုပ်မှုဖြစ်ရပ်တွေကိုနှစ်ပေါင်း30လုံးလုံးရေးသားတင်ပြခဲ့ပါတယ်။သူရဲ့ရေးသားမှုတွေကြောင့်1982မှာမြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါပေမဲ့သူဟာအဲ့လိုပိတ်ပင်မှုကိုဖီဆန်ပြီးတော့အိန္ဒိယနယ်မြေနာဂတောင်တန်းဒေသတစ်ဆင့်မြန်မာနိုင်ငံတဲကိုသူ့ရဲ့ဇနီးတွေဆိုင်းနှောင်းနဲ့အတူဝင်ရောက်ခဲ့ပါတယ်။ဆိုင်းနှောင်းဟာမြန်မာနိုင်ငံသူရှမ်းအမျိုးသမီးတူဖြစ်ပါတယ်။အဲ့ဒီအချိန်ကသူဟာသူ့ရဲ့သမီးငယ်ကိုမွေးဖွားပြီးခါစားဖြစ်ပါတယ်။သူတို့ဟာရှမ်းပြည်နယ်ကချင်းပြည်နယ်တွေမှာဆစ်ဆစ်လာခန့်ကြာမြင့်ပြီးတဲ့နောက်ဆုံးမှာတရုတ်ပြည်ဘက်ကိုရောက်ရှိသွားခဲ့ရပါတယ်။ဒီကိဟာကြမ်းတမ်းလှတဲ့အပြင်လူမျိုးစုလက်နက်ကိုင်မျိုးစုံတို့နယ်မြေတွေလည်းဖြစ်ပါတယ်။အဲ့ဒီခီးစဉ်ရဲ့ရလကတော့Land of Jade, a journey from India through northern Burma to China. Chao Sing Mie, Myan Pi Myaw Pain Go Phyat Pi, India Ma Thi Tayauk Twa Khyi Swe Sa U Be Phyat Par. Di Sa U Ha Myanmar Tai Yin Da In A Su Dwe Ne Pri Pakha Rwe Go Thae Thae Win Win A Cha Song Yee Da Tha Le Sa U Lo Hmat Yu Khan Ya Le Sa U Phyat Par. Sweden Lu Myo Tadin Da Sia Bertil Lipner Ha Sitang Ashaya Nanga is our bomb young Nazole, Yeda is a chipare. A good Timbiagare interview her. Do not Mimiana interview Mohope, do not bother Bianso Timbiagin that Chichang Jojalo Warfia, Jesu Timare.